Bangladesh နိုင်ငံတက်ခံခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာဟာဒီဇင်ဘာလ30မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုတရားမဝင်ဘူးလို့ Bangladesh အာဏာပိုင်တွေကတင်းနှင်းတွေနဲ့မှာပြောပါတယ်။ဝန်ကြီးချုပ်ဟောင်းဟာအဂတိလိုက်စားမှုနှစ်မှုအတွက်ထောင်ဒဏ်ကျခံနေရတာကြောင့်အခုလိုတရားမဝင်ဘူးလို့ပြောတာပါ။မကြသေးခင်ကနိုင်ငံတော်တရားရုံးကပြတ်ထန်းလိုက်တဲ့ဥပဒေအရထောင်ဒဏ်နှစ်နှစ်ဒါမှမဟုတ်နှစ်နှစ်ထက်ပိုတဲ့ထောင်ဒဏ်ကျခံဘူးသူဝင်ရောက်ရှင်ပြန်ခွင့်မရှိဘူးလို့ရှင်းနေချုပ်ကပြောပါတယ်။ဝန်ကြီးချုပ်ခါလီဒါဟာပြီးခဲ့တဲ့ February လကစပြီးထောင်ဒဏ်ကျခံနေရတာဖြစ်ပါတယ်။အဂတိလိုက်စားမှုတစ်ခုအတွက်ထောင်ဒဏ်10နှစ်နောက်တစ်ခုအတွက်9နှစ်အကျပြစ်ပေးတာခံနေရတာပါ။